ဆွေရဲတိမာမှုတွေတကြောပြန်ဖြစ်နေတဲ့ကချင်ဒေသတွေကတိုက်ပွဲတွေချက်ချင်းရပ်တန့်ပေးဖို့နဲ့စစ်ဘေးရှောင်စခန်းတွေကဒုက္ခသည်တွေအရေးတကြီးလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေကိုနှောင့်နှေးကြံ့ကြာမှုမရှိစေဘဲအမြန်ဆုံးရအောင်ဆောင်ရွက်ပေးဖို့ဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေလက်တွေ့အကောင်အထည်ဖော်ပြဖို့ကချင်အမျိုးသမီးများဖိုရမ်ကတောင်းဆိုလိုက်ပါတယ်။ကချင်ပြည်နယ်တွင်းကဆွေရဲပဋိပက္ခတွေအမြန်ဆုံးဖြေရှင်းပေးဖို့အတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံတော်သမ္မတတက်မတော်ကာကွယ်ရေးဦးစီးချုပ်ပြည်ထောင်စုလွှတ်တော်ကချင်ပြည်နယ်အစိုးရကချင်ပြည်နယ်လွှတ်တော်ကိုကချင်နဲ့ရှမ်းပြည်နယ်ကအမျိုးသမီးနဲ့စစ်ဘေးစစ်ရှောင်စခန်းကအမျိုးသမီးကိုယ်စားလှယ်တွေကတောင်းဆိုလိုက်ကြတာဖြစ်ပါတယ်အသေးစိတ်နားဆင်ပါရှင်
တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ဆွေရစစ်တပ်တို့ကြားစီးရဲတက်မှမှုတွေဖြစ်ပွားနေစေဖြစ်တဲ့ကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေကအမျိုးသမီးကိုယ်စားလှယ်တွေနဲ့စစ်ရှောင်ဒုက္ခသည်စခန်းကအမျိုးသမီးကိုယ်စားလှယ်တရားကျော်ဟာပြီးခဲ့တဲ့စက်တင်ဘာလ28ရက်နေ့နဲ့29ရက်နေ့ကကချင်ပြည်နယ်မြစ်ကြီးသားမြို့မှာစုဝေးတွေ့ဆုံခဲ့ကြတာဖြစ်ပါတယ်ဒီလိုမျိုးတွေ့ဆုံခဲ့ကြတဲ့ကချင်မျိုးသမီးများငြိမ်းချမ်းရေးဖိုရမ်ကနေပြီးတော့ကချင်ပြည်သားတွေမှာမြမတက်မတော်ကထိုးစစ်ဆင်နေတာတွေကိုချက်ချင်းရပ်တန့်ပေးဖို့စစ်ရှောင်ဒုက္ခသည်စခန်းတွေကပြည်သူတွေအရေးတကြီးလိုအပ်နေတဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေဘလို့အကြောင်းပြချက်နဲ့မှနှောင့်နှေးကြံ့ကြာမှုမရှိဘဲအမြဲဆုံးရအောင်ဆောင်ရွက်ပေးဖို့နောက်အစိုးရကလက်ရှိဖော်ဆောင်နေတဲ့ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလက်တွေ့အကောင်အထည်ဖော်နိုင်ရေးမြမတက်မတော်ပါဝင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေကလိုက်နာဆောင်ရွက်ပေးဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နိုင်ငံတော်သမ္မတဦးထင်ကျော်ပြည်ထောင်စုလွှတ်တော်နဲ့ကချင်ပြည်နယ်အစိုးရကချင်ပြည်နယ်လွှတ်တော်ကိုတောင်းဆိုလိုက်ကြတာဖြစ်ပါတယ်ကချင်မျိုးသမီးများငြိမ်းချမ်းရေးဖိုရမ်ကအဓိကတောင်းဆိုချက်တွေနဲ့ပတ်သက်လို့ကချင်မျိုးသမီးများအစည်းအရုံးထိုင်းနိုင်ငံကစိုင်းစင်ကအခုလိုပြောပါတယ
်ဒီတောင်းဆိုထားတာဒီဖုစစ်ရက်ပေးဖို့ကိစ္စရယ်ပြီးရင်အမျိုးသမီးနဲ့ကလေးတွေလုံခြုံရေးကိစ္စ IDD ဒီနေရကောင်းကောင်းပြန်နိုင်ရေးအတွက်ရယ်ပြီးရင်အဓိကတော့ဒီ loss တွေဒီဖုစစ်ကိုရက်တက်ပေးပြီးမှအမျိုးသမီးရဲ့ငြိမ်းချမ်းရေးမှာအမျိုးသမီးတွေအပေါင်းခွင့်ရရှိဖို့အတွက်လည်းဒါတုံ့ပြန်ဆောင်ရွက်ပေးဖို့ပေါ့နော်ဒီအဓိကဒီချက်တွေကျွန်တော်တောင်းဆိုတာပေါ့တောင်းဆန်းစုကြည်နဲ့ NLD ဆိုရအောင်ပြန်ပြချင်တာအဲချက်ပါလေဒီလိုရှင်နောက်တစ်ချက်ကကြတော့ကျွန်တော်ကတပ်ပိုင်းဆိုင်ရာဆိုလို့ရှင်စစ်တပ်ကဒါခုလိုမျိုးဒီငြိမ်းချမ်းရေးပေါ်ဆောင်နေတဲ့ကာလ27ပြည်လုံးဆိုမှတော်အောင်ဆန်းစုကြည်ခေါ်လုပ်လာတဲ့နိုင်ငံပေါ်မှာဆိုလို့ရှင်လည်းဒါတစ်ခါကနေထိုးစစ်ဖြစ်နေတဲ့ကိစ္စလေးတစ်ခါမှတော့သူ့တို့ဒီအစိုးရပိုင်းကဟာရနိုင်ငံခြားရောက်တဲ့အချိန်မှာဒီဘက်မှာလည်းထိုးစစ်အကြီးအကျယ်ဆင်လာတာလေကျွန်တော်တို့ကအဓိကတော့အဲ့ဒီကိစ္စကိုဆောင်းပြီးမှပြောချင်တာပေါ့နော
်ဒီလစတင်မာလာထဲမှာပဲကချင်ပြည်နယ်ထဲမှာတကြောပြန်တိုက်ပွဲတွေပြန်ပြင်းထန်လာပြီးကချင်လက်နက်ကိုင်တပ်စခန်းချတဲ့နေရာတွေကိုလက်နက်ကြီးတွေနဲ့ပါထိုးစစ်ဆင်တိုက်ခိုက်မှုတွေရှိလာတဲ့အတွက်အနည်းနာကစစ်ဘေးရောက်ဒုက္ခတဲ့စခန်းတွေဒေသရင်းကကြေးရွာတွေကဒေသခံပြည်သူတွေဟာထိတ်လန့်ကြောက်ရွံ့နေကြရပြီးကလေးငယ်တွေပါဝင်အရက်သားတွေထိခိုက်ဒဏ်ရာရတာတွေရှိနေတဲ့အတွက်ဒီလိုဖြစ်ပွားနေတဲ့စစ်တွေကိုအမြန်ဆုံးရပ်ဆိုင်းပေးဖို့တောင်းဆိုနေတာဖြစ်ပါတယ
်။ရင်ချိုင်းလုံးတွေကလည်းတော်တော်များများသိအချိန်မှဒီလိုတိုင်းသားနယ်မျိုးပြန်မှပြန်ထိုးစစ်ဆင်လာတယ်ဆိုတာထိုးစစ်ကြီးတွေပြန်ဆင်လာတယ်ဆိုရက်ဟာတွေကတော်တော်လေးကိုစိုးရတဲ့အချိန်ဖြစ်တယ်မှာကျွန်တော်အဲကြောင့်ကျွန်တော်ကစစ်မှုရှိနေတဲ့ဒါကိုတော့တော်တော်ကျွန်တော်သဘောမချဘူးဒါအပြောနဲ့လက်တွေ့မှာဟိုလုံးဝကြီးကိုဟိုကွဲလွဲနေရဲဆိုတော့ကျွန်တော်ကအဲ့ဒါကိုဟိုမကြိုက်ဘူးပေါ့နော်
ကချင်ပြည်နယ်ပါဝင်တိုင်းရင်းဒေသတွေမှာဖြစ်ပေါ်နေတဲ့ငြိမ်းချမ်းရေးဖော်ဆောင်မှုဖြစ်စဉ်တွေမှာဒေသခံတွေနဲ့စစ်ရှောက်ဒုက္ခသည်တွေကိုယ်တိုင်ရင်ဆိုင်ခံစားနေရတဲ့အမျိုးသမီးတွေပါဝင်ဖြေရှင်းခွင့်ရရှိရေးအပါအဝင်စစ်မှတ်ဖြစ်ပွားတဲ့နေရာတွေမှာကြုံတွေ့နေရတဲ့အမျိုးသမီးတွေပေါ်အကြမ်းဖက်မှုတွေအမျိုးသမီးအခွင့်အရေးချိုးဖောက်ခံရမှုတွေကိုထိရောက်စွာကင်တွယ်ဖြေရှင်းပေးနိုင်တဲ့ခိုင်မာတဲ့မူဝါဒဥပဒေတွေဖြစ်ပေါ်လာရေးငြိမ်းချမ်းရေးဆုရှင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုလည်းတောင်းဆိုလိုတယ်လို့ကချင်အမျိုးသမီးများဖိုရမ်ကပြောထားပါတယ်။အပြင်မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်အောင်အကောင့်ထဲပေါ်နိုင်ရေးအဖက်ဖက်ကနေအကောင့်ထဲပေါ်ပံ့ပိုးပေးနေတဲ့နိုင်ငံတကာအစိုးရတွေနဲ့နိုင်ငံတကာအလှရှင်တွေနောက်27ရာစုပင်လုံညီလာခံအတွက်ပြင်ဆင်နေတဲ့ကော်မတီနိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်ဖွဲ့တွေကနေပြီးတော့လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေချက်ချင်းရပ်တန့်ရေးစစ်ဖြစ်ပွားနေတဲ့ဒေသတွေမှာအထူးသဖြင့်ရပ်သားပြည်သူတွေအသက်အိုးအိမ်စီးစိမ်လုံခြုံရေးနဲ့ဒုက္ခရောက်နေရတဲ့ဒေသခံတွေအတွက်လိုအပ်နေတဲ့အထောက်အပံ့အကူအညီတွေကိုအနောက်ရှက်မရှိဘဲကူညီနိုင်ရေးဝိုင်းဝန်းကူညီဖြေရှင်းပေးကြဖို့ကိုလည်းကချင်မျိုးသမီးတို့ကအထူးမြတ်တာရက်ခံတောင်းဆိုတဲ့အကြောင်းကချင်မျိုးသမီးအစည်းအရုံးကစိုင်းစင်ကခုလိုပြောပါတယ
်2017ဦးတိန်ဆိုင်လက်ထက်အစိုးရကနေကျွန်တော်တို့တိုက်ပွဲဖြစ်လာတဲ့အချိန်မှာကျွန်တော်တို့6လသူတို့ဂျွန်9မှာသူတို့ဆစ်ကပြန်ဖြစ်လာတယ်ဒါပေမဲ့ဟို12လပိုင်းမှာကျွန်တော်တို့ဆိုအဲ့ဒီ international x ဆိုလို့ရှိရင်အချိန်မှာရောက်ခွင့်ပြုတယ်အချိန် UN တခါလောက်ဝင်ရတယ်နောက်ဆက်နလ3လနေမှာအောက်လောက်တခါတင်တစ်ဖက်တင်ရောက်တယ်အဲ့လိုမျိုးပေါ့ပြောချင်တာ WFP ရဲ့ World Food Program နဲ့ထောက်ပံ့အဆောင်အစားနေရှိတယ်စားရရှိတယ်စီတို့ပေးကြတယ်ဒါပေမဲ့အခုကျွန်တော်တို့
ကျွန်တော်တို့ကလည်းခါကြတော့အမျိုးသမီးတော်တော်ခက်ခဲရှိနေတွေ့ရတယ်။တာသမီးလည်းများတယ်။မြို့ရှင်တချို့ဆိုရင်မုတ်ဆိုးမှရဖြစ်တယ်။အဲတချို့ဆိုရင်အမျိုးသားရှိပြီမဲ့အတက်ရန်ကြီးသွားပြီးမှဗာမမလုတ်ပိုင်းမကိုင်းနိုင်သူကလည်းမလုတ်မကိုင်းနိုင်ဖြစ်တယ်။ဖွားကြီးရဲ့တက်ကြီးရဲ့လူအဲဆိုတော့တို့တွေကနေစားတော့မယ်ဆိုရင်တို့နေစားတော်မှာတို့မသိချင်တော့အဲဆိုအတိကတွေ့ရတာဗာလဲဆိုအမျိုးသမီ ကိုစားပြုတက်ရောက်လာတဲ့အမျိုးသမီး100ကျော်ကနေကချင်ဒေသတွေမှာထိုးစစ်ဆင်မှုတွေချက်ချင်းရပ်ဆိုင်ပေးဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပါဝင်နိုင်ငံတော်တာဝန်ရှိသူတွေကိုအောက်တိုဘာလ1ရက်နေ့နေ့စွဲနဲ့တောင်းဆိုကြေညာချက်ထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်ရှင်။